ဖန်စီခဏရဲ DVB သတင်းတောက်တူးကိုထောင်တန်းအမိတ်ချလိုက်တဲ့သတင်းနဲ့ပဲစတင်ပါမယ်။ဒါဟာဆရာနာသိမ်းပြီးနောက်ပိုင်းသတင်းသမားတွေကိုပထမဦးဆုံးထောင်တန်းချမှတ်လိုက်ခြင်းလည်းဖြစ်ပါတယ်။ပြည်မျိုးက DVB သတင်းတောက်ကိုစစ်အုပ်ချုပ်ရေးကောင်စီကထောင်တန်း3နှစ်ချမှတ်လိုက်တယ်လို့နှစ်ပတ်ကျော်လောက်ခေါ်ယူစစ်ဆေးခံနေရတဲ့ Voice of Myanmar ထူထောင်သူကိုလည်းပုံမှန်905ကကြီနဲ့အမှုတက်ပြီးတော့ရမန်ရယူလိုက်ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမုံကတင်ပြပေးမှာပါ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းတောက်တွေကိုဖမ်းဆီးအရေးယူစစ်ဆေးတာတွေလည်းအများအပြားရှိလာနေပါဗျ။ပဲခူးတိုင်းပြည်မျိုးမှာနေထိုင်တဲ့ဒီမိုကရက်တစ်မြန်မာအသံ DBB သတင်းဌာနကသတင်းတောက်ကိုမင်းညိုကိုပုံမှန်905ကကြီးနဲ့ပြည်ထောင်အတွင်းအထူးတရားစီရင်ရေးမှာပဲမေ12ရက်နေ့ညနေပိုင်းကထောင်ဒဏ်3နှစ်ချမှတ်ခဲ့တယ်လို့သူနဲ့နှီးဆက်သူတို့က VOA ကိုအခုလိုအတည်ပြုပြောပါဗျ။
ဟုတ်တယ် DVB ရဲ့သတင်းတော့ဆိုတာပြည့်တဲ့အချိန်ပေါ့နော်ဖက်ဆာရှင်းနေမှတိုင်ငင်တော့ပေါ့နော်ဖားခံရတယ်ပြီးတော့ဒီနေ့ကျွန်တော်မှမောက်ဆိုလို့ရှိရင်ခုနှစ်ချိန်မြောက်ရုံးချိန်မှာထောင်ငင်းစီထောင်ငင်းတရားရုံးကနေပေါ့နော်ထောင်သုံးနှစ်ချလိုက်ပါတယ်ငါငါကကြည့်နေကျွန်တော်ဆိုစဲနှစ်ပြီးထားတာဒီကိုအစီအူသွားမယ်ဆိုလို့ရှိရင်မီဒီယာကိုဒီမျိုးပေါ့နော်ချိန်ချက်လို့မရပါဘူးမီဒီယာကိုဖွင့်ပြရမယ်ဒါကိုဘလို့အုပ်ချုပ်သူတွေဒီပြီးဖို့လိုပါတယ်ဒီဟာမျိုးဆက်လက်ပြီးတော့သတင်းတောက်တွေရဲ့လက်ခွင့်မရှိဘူးဆိုလို့ရှိရင်ဒီဘူဝီစီကိုသွားတယ်လို့ပြောတဲ့ဥစ္စာကဒါရတ်လန်တန်တလန်လို့ကျွန်တော်တို့မှတ်ချက်ပြုကြည့်ပါမယ
်။သတင်းတောက်ကိုမင်းညိုကိုစေုပ်ချုပ်ရေးကောင်စီက DBB သတင်းဌာနအပါအဝင်သတင်းဌာန၅ခုပိတ်သိမ်းမခံရခင်မတ်လ3ရက်နေ့ကပြည်မြို့ရွှေစံတော်ဖျားမြောက်ဘက်ဆောင်တန်းမှာပြုလုပ်တဲ့ကျောင်းသားတပိတ်စစ်ကြောင်းမှာတွားရောက်သတင်းယူစဉ်အကြမ်းဖက်ရိုက်နှက်ဖမ်းဆီးခဲ့တာဖြစ်ပါတယ်။ဖန်စီခံရစဉ်ကဥကောင်းတဲ့ခန္ဓာကိုယ်အနှံ့ရိုက်နှက်ခံခဲ့ရပြီးပြည်မြို့ဒေသကုတ်ကဲမှုစစ်ဌာနချုပ်မှာ3ရက်ခန့်ဖန်စီထိန်းသိမ်းခံထားရပြီးတော့ထောင်သွင်းတရားစီရင်ရေးအနေနဲ့9ကြိမ်မြောက်ရုံးချိန်အပြီးမှာပဲအခုလိုထောင်ဒဏ်3နှစ်ကြာခံစေဖို့အမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။စစ်ကောင်စီကအာဏာသိမ်းပြီးနောက်သတင်းတော့တချို့ကိုအကြောင်းပြချက်မရှိဘဲဖန်စီစစ်ဆေးတာအဲ့ဒီဖန်စီထားတဲ့သူတွေကိုမိသားစုနဲ့တွဲခွင့်မပေးဘဲအမှုတက်တာတွေလည်းရှိနေပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့သတင်းတွေကိုအွန်လိုင်းပေါ်မှာတင်ပြနေတဲ့ Voice of Myanmar သတင်းဌာနတည်ထောင်သူလည်းဖြစ် Editor ချုပ်လည်းဖြစ်တဲ့ကိုနေလင်းလို့တည်ကြတဲ့ဦးနေမျိုးလင်းနဲ့သတင်းတောက်ဦးရှိုင်းအောင်တို့ကိုပြီးခဲ့တဲ့ April 28ရက်မနက်ပိုင်းကမေးမြန်းစရာရှိတယ်ဆိုပြီးခေါ်ဆောင်သွားခဲ့ပါတယ်။ညနေပိုင်းမှာပြန်ပို့ပေးမယ်ဆိုပြီးတော့အာဏာပိုင်တွေကပြောဆိုသွားပေမဲ့ခေါ်ဆောင်သွားပြီး16ရက်အကြာမေလ12ရက်မှာတော့သူတို့နှစ်ဦးကို905ကကြီးနဲ့ရုံးထုတ်ရမန်ယူပါတယ်။လာမယ့်မေလ24ရက်နေ့ကိုပြန်လည်ရုံထုတ်ဖို့တတ်မှတ်လိုက်တယ်လို့ဦးနေမျိုးလင်းရဲ့ဇနီးက VOA ကိုပြောပါတယ်သူတို့နှစ်ဦးကိုခေါ်ယူခံရချိန်ကနေအခုချိန်ထိမိသားစုဝင်တွေနဲ့တွေ့ခွင့်ရတာမရှိသလိုဘလို့ကြောင့်အခုလိုအမှုသက်အရေးယူခံရတယ်ဆိုတာအပါအဝင်ဘာတွေစစ်မေးခံရတယ်အခုလက်ရှိဘယ်မှာဖမ်းဆီးထားတယ်သူတို့အမှုကိုဘယ်မှာစစ်ဆေးသွားမလဲဆိုတာတွေကိုမိသားစုကသိခွင့်မရသလိုမေလ12ရက်ရုံထုတ်ရမန်ယူတာကိုလည်းမိသားစုအနေနဲ့ကြိုတင်မသိရှိလိုက်ရဘူးလို့ဇနီးဖြစ်သူက VOA ကိုအခုလိုပြောပါတယ
်။မှန်ယူတယ်ပြောမလား၊ရုံးစတင်တယ်ပြောမလား။ဘလို့မန်းကိုအမကလေးပေးပေးချာချာကိုစုံလန်းလို့မရအောင်ဖြစ်နေ။24ရက်နေ့ရုံးချင်းဆိုတာပဲသိတယ်။နောက်လိုက်ပြီးတော့လည်းရမန်ယူတာလို့လို့ပါမှမသိဘူး။တရားရုံးကိုသွားမေးတော့လည်းတရားရုံးမှာဒီနေ့ဆိုအမပြစ်ပြစ်ချင်းတရားရုံးသွားဆောင်တယ်ဒါမှမမှီလိုက်ဘူးပေါ့နော်။သူကချက်ချင်းပဲဟိုဖြစ်ပြီးတော့မှတန်းပြီးတော့ပြန်ဟိုဖြစ်သွားတာပေါ့နော်။ပြန်ခေါ်လာတယ်ဆိုပြီးတော့ပဲလို့ပဲသိရတာ။ကြတဲ့မတွေ့ရဘူးအဆက်တွေလည်းမရဘူးပေါ့နော်ဒါအချိန်ကတည်းကခွင့်အရေးပေါ့ပြောရမယ်ဆိုလို့ရှိရင်ဟိုလူပြောက်ရတင်ရထိုက်တဲ့အခွင့်အရေးကတော့လုံးဝကိုမရှိကြပါဘူးနော
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတရင်တော့တွေကိုဖမ်းဆီးတာတွေတရင်ဌာနတွေကိုဝင်ရောက်စီးနှင်းရှာဖွေတာတွေပိုက်ဆိတ်သက်လှုပ်ဆောင်နေတာပါပြီးခဲ့တဲ့ April 25ရက်နေ့ကလည်းတန်လင်ပို့စ်ချာနဲ့ Editor ချုပ်ဟောင်းမတ်တူတူတာနဲ့သူ့သားအပါအဝင်၄ဦးကိုညဘက်မှာအစင်းစစ်ဖို့အတွက်ဝင်ရောက်ရှာဖွေတယ်ဆိုပြီးနေအိမ်ကိုရှာဖွေကဖမ်းဆီးခေါ်ဆောင်ခဲ့ပါတယ်။ဖမ်းခံရချိန်မှာအဲဇင်းမတိုင်တဲ့အတွက်ဆိုပြီးဖမ်းဆီးခံရတာဖြစ်ပေမဲ့နှစ်ရက်ကျော်ကြာစစ်ဆေးခံရပြီးနောက်မှာတော့အင်းစိန်ထံကိုပို့လိုက်ပြီးတော့တပ်မတော်ကိုအကြီးညိုပြက်အောင်လှုပ်ဆောင်မှုပုံမှန်905ကကြီးနဲ့တရားစွဲခံလိုက်ရပါတယ်။သူတို့အမှုကိုမေ13ရက်ကြာတာပရိနိမှာယုံချင်းအနေနဲ့ချင်းဆိုထားတယ်လို့နှီးဆက်သူတို့ကအခုလိုပြောပါတယ
်။ကြာ13ရက်နေ့မှာယုံချင်းရှိတယ်ဒီနေရာနေတဲ့ဆင်းတော့ကျွန်မမင်းကြီးကတောက်လျှောက်မင်းကြီးကဘာမှမသိရသေးဘူးလေဒီကြားထဲကနေ ये सकान नहीं तो आप दिया रो नया ना काजी ने सोए रे बेचियो रे ओके अकुछ ही रो अलग बे दिया रे ये जो आलू तो ये सकान नहीं सोए रे सो तो ये सकान वो मेजी आ बनो मेजी रो नया ना काजी लो कोलों बेचियो रे तो लिया लो ना लो बेचियो सही सही तो मकान बनो तो आप बामा अभी अभी शिलो कहाँ राम हाउ जाम दिया
फैंसी Sitaga Anna Dambi now by Sanapia Wari Ma Dren Junizen, Drenda de Pansi Kanyara, Dru Ne Nwida Wenyao Pansi Dari Loni Dama, Fivari let the Yaniga Salo Dini Eti, the Nangan Loma Pansi Jin Kanya Drenda Shisa Termine Shini Bare. Edi Dega Ma a Yao Donze Pianle Lumyao Labi me. A Yao Lize Jogaro, Tamaro a Jinu Jesseon Pyosu Jida Mu, Jada Daji Uburi Puma Nyanga Kajine a Mu Pwenga. A gentown we near Sidjoy Sakanuma, Sisi, Pansy Kandaya Bare, now te a youngness and Niva Garo, Ubri Boma Nyanga, Gajina, Panwara and Tokandaya Lo, Trapi, Dinshang Nijaya Bare, come ya.